โอเคปมคดร.สาวเวครับကျွန်တော်တို့မြန်မာနိုင်ငံမှာအခုနေရာသီဝင်လာပြီပေါ့နော်အဲ့ဒီတော့ရာသီတုကစပူလာပြီးတော့မီးပြတ်တာနဲ့ရေပြတ်နိုင်တာတချို့ကြုံတွေ့လာတဲ့အချိန်မှာအပူဒဏ်ကြောင့်ဆရာကြီးဒီဖြစ်နိုင်တဲ့အန္တရာယ်နဲ့ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဟိုရာသီတုပူလာတာနဲ့မြတ်တော့နေရာသီမှာဖြစ်တတ်တဲ့ဒီအူဒဏ်ကြောင့်ဖြစ်တဲ့ရောဂါတွေရှိပါတယ်ကျွန်တော်နိုင်ငံမှာလည်းအပူဒဏ်ကများတော့နော်သူပြင်းတော့ဗမာပြည်လေပိုင်းတို့နေရာမျိုးဒီအပူပိုင်းဒေသဆိုတော့ပို့ပြီးတော့အပူချိန်ကများတာပေါ့လေအဲဒီကြားထဲမှာအခုဆိုရင်တော့မီးပြတ်တာတွေပဲရှိလို့ရှိရင်လည်းဒီဒါတော့တောရဒေသတွေမှာတော့အဲကွန်တွေပဲမသုံးနိုင်ပါဘူးဒါပေမဲ့မီးပြတ်တဲ့ကြတော့မြို့မှာပါအပူရာတွေရှိလာတော့ပေါ့နော်အဲလိုပြီးတော့ကြတော့ဒီလောင်စာစီခက်ခဲပါညာတာတွေပေါ့နော်အဲမီးပြတ်တော့လေရေရှားနိုင်တာပေါ့နော်အဲဒီချက်တွေဒီပူရံကဖြစ်တဲ့အရာကနည်းနည်းပိုဆိုးနိုင်စရာရှိတယ်လို့ကျွန်တော်တော့တန်မြာဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဆရာဘလို့ပိုဆိုးလာနိုင်တာမျိုးလဲဆရာကြ
ီးရာသီဥပူလာတာနဲ့အမြလူတွေမှာခံစားတတ်ရတယ်ပေါ့နော်ဒါလူကြီးတွေဖြစ်သလိုကလေးတွေကလည်းပိုတော့တော့ဒီကာမိုရက်ဂူလေးရှင်းလို့ခေါ်တဲ့အပူချိန်အတိုင်းကိုထိန်းကြီးတာသူတို့ကပိုအားနေတာပေါ့အဲကြတော့သူတို့ကတော့ပိုပြီးခံစားရတယ်ပေါ့နော်အဲတော့အပူတိုင်းတော့ဖြစ်တဲ့ယောဂတွေရှိပါတယ်ပထမတစ်ခုကတော့ပူရာများရင်လူရဲ့ခန္ဓာကိုယ်ဆိုတာအပဝင်းညင်ပူတိုင်းလိုက်ပူလို့မရပါဘူးအဲ့ဒီပူတိုင်းလိုက်မပူပဲနဲ့ညာတော့ပြတော့ဒီလူရဲ့ခန္ဓာကိုယ်ပုံမှန်ပူခြင်းကသိရင်ရှာသိမရှိဘူးနော်ဥမာ95နဲ့105ဒီလောက်ကြားမှာထိမ့်သိမ့်တာအဲ့ဒါဤတဲ့ရေးသွားလည်းမရဘူးဒီတဲ့ပူသွားလည်းမရအဲ့တော့ပဝင်းညင်ကပူလာရင်ခန္ဓာကိုယ်ကအဲ့ဒီပဝင်းညင်ပူတဲ့အချိန်လိုက်မပူပဲနဲ့အေးအောင်လုပ်ရပါပူခြင်းကိုပြန်ပြီးတော့ချိန်ပြရတော့အဲ့ထိမ့်တဲ့အခါမှာအဓိကမက်ကနီဇင်ကတော့ချွေးထွက်တာပါတော့ချွေးထွက်ခြင်းအပြင်ပါလိမ့်မယ်လို့ဆိုချွေးရအရေပေါ့နော်အရေကနေအငွေ့ဖြစ်ကိုပြောင်းပြီးတော့ခန္ဓာကိုယ်ကနေငွေ့ပြန်သွားတယ်အဲ့ဒီခါကျတော့အရေကနေငွေ့ဖြစ်ပြောင်းမှုအတွက်လိုတဲ့အပူပေါ့နော်ကိုယ်ကနေဆုတ်သွားတယ်အဲ့လိုဆုတ်သွားခြင်းအပြင်လူကအေးပြီးကြံခဲ့တယ်ပေါ့နော်အဲ့တော့ဆိုတာချွေးထွက်တယ်ဆိုတာကဟိုအလကားမဟုတ်ပေါ့နော်ခန္ဓာကိုယ်ရဲ့အပူချိန်ကိုအဲ့လိုထိန်းသိမ်းပေးတဲ့အဓိကနည်းလမ်းတစ်ခုပါပဲနောက်ကတော့ပေါင်းဝင်းညီမလေးတိုက်တယ်ဆိုတော့အဲ့လေကပူနေတဲ့ခန္ဓာကိုယ်ကအပူဆုပ်ယူသွားတယ်ပေါ့နော်အဲ့လိုမျိုးတွေလည်းရှိပါအဲ့တော့နွေရာသီမှာပူလာတာနဲ့အမျှချွေးတွေကထွက်လာမယ်ချွေးထွက်တာလည်းဒီအတိုင်းတားရှိတယ်ပေါ့နော်ချွေးထွက်ခြင်းအပြင်ခန္ဓာကိုယ်ကယင်တဲ့စားဓာတ်တွေဆုံးချုံးတာပေါ့အဲ့တော့အဲ့ဒါကိုလုံလောက်အောင်မဖြစ်ပေးနိုင်လို့ရှိရင်လူမှနှုံးတာခွေတာဟိုမောပန်းသွန်းနေတာပေါ့နော်အဲ့လိုမျိုးတွေဖြစ်လာပါတယ်အဲ့ဒါကိုကျွန်တော်ကတော့ heat exhaustion လို့ခေါ်ပါနော်အပူဒဏ်တော့လုံးခွေတယ်လို့ခေါ်ပါတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အပူဒဏ်ကြောင့်နှုတ်ခွေရင်ဖြစ်လာပြီဆိုရင်ဒါပထမအဆင့်ပါနော်
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့။လက္ခဏာတွေမှာဆရာကြီးဒီချွေးထွက်တာနဲ့နှုတ်ခွေတာပြင်တခြားရောကြိုသတိပြုနေတာရှိလားဆရာ
။ဒီချွေးထွက်တာတော့ထွက်တော့ထွက်တယ်ပေါ့နော်။ထွက်ပြီးတော့နောက်ပိုင်းကျချွေးရမထွက်နိုင်ဘူးဆိုတော့ချွေးခမ်းသွားတယ်ပေါ့။အဲ့ဒါကြောင့်တော့အပူဒဏ်ကြောင့်အပူချင်းချက်ချင်းပေါ့အဲ့ဒါလာလိမ့်။အနှုတ်ခွေချင်းဖြစ်တော့နှုတ်ခွေချင်းဆိုတဲ့အတိုင်းပဲလူကအားနေတယ်နှုတ်ခွေတယ်ပေါ့နော်။ဘလုံးချင်းမကန်ခြင်းဖြစ်တယ်ပြီးတော့ဒီမှာသေးပေါက်ခြင်းကြတဲ့ဓာတ်တွေဖြစ်နေတယ်ပေါ့ဗျာအဲ့တော့အဲ့ခါမှာတော့ကျွန်တော်တို့ကပြန်ပြီးတော့ဖြည့်တင်းပြရပါတယ်အဓိကတော့ရေနဲ့စားတတ်ပေါ့နော်ဆိုတော့ရေနဲ့ဟိုဓာတ်ဆိုင်တောက်မှမဟုတ်ပါဘူးခမင်းရေစားခတ်တော့လည်းရတယ်စားမျိုးစားခတ်တော့လည်းရတယ်အချိုရေစားခတ်တော့လည်းရတယ်ပေါ့နော်အဲ့လိုရေတဲ့နဲ့စားတတ်ကိုပြန်လည်ပြီးတော့ဖြည့်တင်းပြရပါအဲ့လိုဖြည့်တင်းပြီးရင်တော့ဒီအပူဒဏ်ကြောင့်နှုတ်ခွေခြင်းကိုလည်းသက်သာစေနိုင်တယ်ပေါ့နော်သူတင်ဓာတ်တွေကနေပူထဲမှာလိုပါတဲ့လူတွေတိုက်ခန်းနေပါလေပူတဲ့နေရာမှာနေရတဲ့လူတွေကပိုဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏကပြောတယ်နောက်တစ်ဆင့်ပေါ့နော်ဒီချွေးထွက်တာလဲလာပြီးတော့ဟုတ်ကဲ့
နောက်ဒီတဲ့တက်လာရင်တော့ပူတန်ရောက်ဖြားနာခြင်းပေါ့နော်ကျွန်တော်ကတိထပ်ပပစီယာလို့ခေါ်ပါတယ်အပူတန်ရောက်ဖြားခြင်းဖြစ်လာလူကတကယ်လို့ပူလာတာချိန်ကြာလာပြီးဆိုလို့ရှိရင်ချွေးကမထွက်နိုင်တော့ဘူးချွေးကလည်းခန်းသွားတယ်ပေါ့အဲ့လိုချွေးခန်းသွားလို့ရှိရင်ပဝင်းညာပူလာလဲခုနပြောတဲ့ပူရှင်ကိုပြန်ထိမ့်ပေးမယ်ချွေးရမထွက်တော့ဘူးဆိုရင်ပဝင်းညာပူတဲ့လောက်ကိုကပူလာပါဒါကိုအပူဒဏ်ကြောင့်ပူချိန်ကြီးခြင်းပေါ့နော်ဟီထပ်ပက်ပရစ်ဆီယာလို့ခေါ်တယ်အဲ့တော့အဲ့ဒါကကြောင့်လို့ကျန်တဲ့အဖျားတွေနဲ့သမားနိုင်တယ်ပေါ့နော်ဆိုလိုတာကယောဂပုံဝင်လို့ပဲဖျားတာလားဓာတ်ကြီးချောင်းလို့အာဒီရောင်ဖြစ်လို့ဖျားတာလားစသဖြင့်မှားနိုင်ပါဒါပေမဲ့တေချာပြန်ကြည့်တော့သူက6 6ကြီးနဲ့ဖျားနေတယ်ပေါ့နော်ဆိုလိုတာအပူဒဏ်ကဟိုပဝင်းကြီးကပူလို့မရလူကပူဝီးဖြစ်နေတယ်ချွေးလည်းမထွက်ဘူးเนาะအဲ့လိုမျိုးဒီပြင်အကြောင်းအရာတွေလည်းမရှိဘူးပေါ့အဲ့လိုမျိုးဖြစ်ပါအဲ့လိုဖြစ်တဲ့ခါကျလို့ရှင်တော့လည်းဟိုပိုးသဆေးတွေပါလိပြီးပေးနေတော့အကျိုးမရှိဘူးပေါ့နော်အဲ့ဒါဆိုပူရင်အေးအောင်လုပ်ပေးရတယ်ပေါ့နော်အေးတဲ့နေရာမှာထားပေးဒ တပိကြလို့ရှင်တော့ဟိုမန္တစတော်နဲ့ညနေကြီးချိုးအဲတိတ်မပူခင်မှာချိုးတော့ချွေးထွက်လာရင်တော့မပြင်းနဲ့ချွေးနဲ့အေးပစီပေါ့နော်အဲ့လိုမျိုးလောက်ပါခါကြလဲမိဘတွေကဘယ်လိုဖြစ်လဲဆိုချွေးထွက်တိုင်းလိုက်တော့နေတယ်ပေါ့နော်ချွေးထွက်တိုင်းတော့အင်ကြီးလေးလဲတဲ့ခါကျတော့လူချင်းနဲ့အာနိတရာမရအောင်ဖြစ်တော့ပေါ့နော်အဲ့ဒီကလေးမှဆိုပိုဖြစ်တာတွေ့ရတယ်ပေါ့နော်အဲ့တော့ဒါကဗုဒ္ဓံကြောင့်ရှားနာခြင်းပေါ့နော်အဲ့ဒါဒီ type of pyrexia ဆိုဒုတိယအဆင့်မှာ
ဟုတ်ကဲ့ဆရာအဲ့တော့သူ့ကိုဒီအရေးကောင်းတဲ့နေရာမျိုးကနေတစ်ဆင့်ခုနကဆရာပြောတဲ့ရေချိုးတာနဲ့သက်တာလာတဲ့တဲ့ဘောရှိတာပေါ့ဆရာနော
်ဟုတ်ပေါ့ရေဘူးရပြင်းတော့ကျွန်တော်တို့ကပူရင်အေးအောင်လုပ်ပေးရမှာပေါ့ကွာဒီမှာအေးအသိပ်ပူရဆိုလို့ရှိရင်လေးဝင်လို့တဲ့ကောင်းတဲ့နေရာမှာနေပေါ့နော်တပင်ရေကောင်းကောင်းရှိတဲ့နေရာမှာနေမယ်အဲနေဒီပိုင်းမှာဆိုခရီးချောင်းကန်နေပေါ့ရှိတယ်ပေါ့ကွာအဲကွန်ဖွန်နဲ့လူတက်နိုင်တော့လေအဲကွန်ဖွန်နဲ့ခံနေမှနေပေါ့အဲ့လိုမျိုးလုံးလို့ရပါဟောရေးရပါတာကောင်းတဲ့နေရာတော်ဒီပိုင်းမှာရေးဝါတာပြပြရေးအောင်မှနေလို့ဆိုတော့ဘူဒန်ခံနိုင်တာပေါ့နော်တို့တော့ဟိုဖျားရီကြောင်းကန်နေလဲအဆောက်အဦကြီးကြီးမားမားဆိုရင်တော့ဟိုအေးတာပေါ့နော်အဲ့ဒီလိုလုံးလို့ရတယ်နောက်တစ်ခုကတော့ဒီခန္ဓာကိုယ်အေးစေဖို့တည်းရေချိုးရမယ်ရေချိုးတဲ့ခါကျတော့သိပ်ကူတဲ့အချိန်မှမချိုးပါနဲ့သိပ်ကူတဲ့အချိန်မှချိုးတော့ဘာဖြစ်လဲဆိုတော့နေလည်းနေဘူးဆိုချွေးတွေထွက်နေတယ်ခန္ဓာကိုယ်ရဲ့အပူချိန်ပြန်ထိန်နေတယ်အဲဒီအချိန်မှာရေချိုးလိုက်တဲ့ခါကျတော့ထွက်နေတဲ့ချွေးတွေကိုအကုန်လုံးတုတ်ပြစ်သလိုဖြစ်သွားအောင်အဲကျတော့သူကအဲ့ဒါကိုရေချိုးပြီးတုတ်လိုက်တဲ့ခါဆိုလို့ရှိရင်တော့၆၆ကြီးနဲ့အကြာရေပူသွားမှာပေါ့နော်အဲ့ဒါမျိုးဖြစ်သွားတယ်အဲကျတော့တက်တာတွေပဲဒီဖြစ်တတ်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ